တရားစွတ်တော်ရှင်နေကြီးဦးကိုနီနဲ့အငားရင်မောင်ကိုနေဝင်းတို့ကွဲလွန်သွားတာဟာမြန်မာနိုင်ငံအတွက်ဆုံးရှုံးမှုဖြစ်ပြီးအမှန်တရားပေါ်ပေါက်အောင်ကြိုးပမ်းဖို့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ဦးကိုနီနဲ့ကိုနေဝင်းတို့ကွဲလွန်သွားတဲ့နေ့ဖြစ်အချိန်မှအဖြစ်ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အောင်မြင်ပွဲအခမ်းအနားကိုပြပိုးတဲ့တဝန်လွှာထံမှာအဲ့ဒီလိုတိုက်တွန်းထားတာပါ။ဒီကနေ့အခမ်းအနားကိုကိုရင်သွားပြီးတော့တရင်ယူခဲ့တဲ့ VOA မြန်မာပိုင်းတင်ဆက်ကိုချက်အောင်ခန့်ကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။
တရားမတော်ရှိနေဥက္ကုဏီနဲ့အငိုင်းရီမောင်ကိုနေဝင်းတို့ရန်ကုန်ပြည်ပဆိုင်ရာလေစိတ်လူမြင်ကွင်းမှာလောက်ကျန်တက်ဖြတ်ခံရပြီးကွယ်လွန်သွားတဲ့နှစ်နှစ်ပြည့်ခန္ဓာကိုရန်ကုန်မြို့တော်ဝင်နေစီမှာကျင်းပပြုလုပ်တာပါခန္ဓာကိုနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတဝန်လာပြပုတ်ခဲ့ပြီးတဝန်လာမှာတော့ဥက္ကုဏီနဲ့ကိုနေဝင်းကွယ်လွန်တာဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပြီးအမှန်တရားပေါ်ပေါက်ဖို့တပ်ဆိုင်တွေကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်တရ
ားဥက္ကုဏီနဲ့အမှန်တရားနဲ့တရားမျှတမှုဖြစ်အသက်ပေး၍နမူနာပြဆောင်ရွက်ခဲ့ပြီးကိုနေဝင်းတို့ကိုဆုံးရှုံးရခြင်းမှာမြန်မာနိုင်ငံအတွက်ကြီးမားသည့်ဆုံးရှုံးမှုဖြစ်ပါသည်။၎င်းတို့ကဆုံးရွက်ခြင်းမှာယနေ့ဆိုရင်နှစ်နှစ်တိုင်ခဲ့တော်လဲ။ဒီမှနှစ်အားလုံးက၎င်းတို့၏မိသားစုများနှင့်ဆက်ပြီးတတိယအောင်မြင်ရဲ့ရှိပါသည်။မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရင်းနှင့်ကျောင်းမြတ်ဆောင်မှုထိုင်ပါစွာတည်ဆောက်ကြ၌စိန်ခေါ်မှုတွေကိုဝိုင်းဝန်းစူးစမ်းဖြေရှင်းအသက်သွတ်သွားခဲ့ပြီးဆရာဦးကိုနေနဲ့ကိုဒီဝင်းတို့အတွက်အမှန်တရားအများဆုံးခေါ်ဆက်လာဖို့အရေးတက်ဆက်လူများအားလုံးမှဝိုင်းဝန်းစူးစမ်းကြဖို့တိုက်တွန်းပါသည
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြပုတဲ့တုံလောင်ကိုဒေါက်တာနှင်းအေးကိုကဖတ်ကြားသွားတာဒီကနေ့ပွဲပြီးတော့ပါလာပေါင်းဆောင်ကတန်ဃာတော်နဲ့လူပုဂ္ဂိုလ်တွေပါဝင်နိုင်ငံကတန်မတ်တွေပါတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာစီရကဥက္ကုဏီကြိုးစားခဲ့တယ်လို့မြန်မာနိုင်ငံနိုင်ငံသားတွေကြိုးစားပြီးပို့မျှော်လင့်နေပါတယ
်။ Ukraine works is what has entire life to promote reform to end discrimination and
ဥက္ကုဏီကနှိမ်ချခွဲခြားမှုပပျောက်ရေးနဲ့တရားမျှတရေးအတွက်ဘဝတခြားလုံးကြိုးစားလွတ်ကိုက်လာတဲ့သူဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်မြန်မာနိုင်ငံမှာ၃နှစ်ကြာနေခဲ့တဲ့အတွေ့အကြုံအရပြောရမယ်ဆိုရင်ဥက္ကုဏီစ조사လှုပ်ဆောင်ခဲ့တဲ့တရားမျှတမှုလမ်းစဉ်တွေအတိုင်းမြန်မာနိုင်ငံသူနိုင်ငံသားတွေဆက်ပြီး조사လှုပ်ဆောင်သွားကြမယ်လို့ယုံကြည်ပါတယ်။ဥက္ကုဏီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယာတို့ကိုဖော်ဆောင်ခဲ့သလို NLD ရဲ့ထိပ်ပိုင်းခေါင်းဆောင်တူဖြစ်သူဦးဝင်းထင်ရဲ့တန်ရာတကွေ့စာအုပ်မှာရေးသားထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့조사ခဲ့တဲ့အတွက်အခုလိုလောက်ကျန်တက်ဖြတ်ခံရလို့ယူဆသူတွေလည်းရှိပါတယ်။ဥက္ကုဏီနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုပြန်ကြားရေးအတွင်းရေးမှူးစာရေးဆရာမွန်ရအောင်ရှင်ကအခုလိုမှတ်ချက်ပြုပါတယ်
။ကျောင်းကိုရီးယားဘယ်လိုလုပ်ရလဲ။ဒီလိုလူတို့ကမကြိုက်တဲ့ဒီမိုကရေစီစံတွေစံတွေကလည်းမကြိုက်နေတဲ့သတော်ရှင်ဖွဲ့စည်းပုံအခြေခံဥပဒေကိုစိတ်မမဆန့်ကျင်ပြီးတော့သောချစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တဲ့ပြည်စီရေးလူတွေကိုအတန်တိုင်းအတွက်အကျိုးပြုခဲ့တဲ့ကောင်းဆောင်ပြောဖြစ်ပါတယ
်။ဒီနေ့ဘွဲမှာဥက္ကုဏီနဲ့ကိုနေဝင်းရဲ့မိသားစုတွေအစုံလင်တက်ရောက်ခဲ့ကြပါတယ်။ဥက္ကုဏီကိုလေစိတ်မှလုတ်ကြံတက်ပြတ်မှုမှာပါဝင်ပတ်သက်တယ်လို့ဆွတ်ဆွဲခံထားသူတွေအမှုကတော့အခုလာမဲ့ဖေဖော်ဝါရီ၁ရက်နေ့မှာနှစ်ဖက်ရှိနေပြီးလျှောက်လေးချက်ပေးကြတော့မှာဖြစ်ပါတယ်။အမှုမှာပူပေါင်းကြံစီသူလို့သတ်မှတ်ပြီးတရားခံပြည်ဖြစ်ကြီးညာခံထားသူအောင်ဝင်းခံကတော့အခုနှစ်နှစ်ပြည့်တဲ့အချိန်ထိဖန်ဆီးရမိခြင်းမရှိသေးပါဘူးခင်ဗျာ။